မြန်မာဆရာနာပိုင်းတွေကအရေးယူမယ်လို့တတိပေးနေတဲ့ကြားတွေကပဲအမျိုးသားညီညွတ်ရေးအစိုးရ NUG ရဲ့အွန်လိုင်းလွှင့်ချီညွေဦးထီရောင်းချမှုကိုတနည်းမနည်းဒီနေ့ကစပြီးအွန်လိုင်းကနေဆက်ပြီးလုပ်နေပါတယ်။ဒါနဲ့ပတ်သက်လို့ရန်ကုန်ကလာတဲ့တတိအပြည့်အစုံကိုကိုရဲမွန်ကပြောပြမှာပါ။
အမျိုးသားညီညွတ်ရေးအစိုးရ NUG ကညွေဦးထီအီလော်ရီကိုဩဂုတ်လ15ရက်နေ့ကစတင်ခဲ့ရမှာတက်မှတ်ထားတဲ့ထီအဆောင်ရေ9000ကိုပထမဆုံးနေ့မှာပဲနိုင်ယူပိုင်းတွင်ရောင်းချခဲ့ရပြီးတော့ဒုတိယနေ့မှာလည်းထီအဆောင်ရေ9200ကျော်ရောင်းချခဲ့ရတယ်လို့ပြောပါတယ်။ရမုံငွေအတွက်ရည်ရွယ်ပြီးထီရောင်းချတဲ့အစီအစဉ်မှာဒဇန်ကိုကျပ်2000တက်မှတ်ထားပြီးတော့ထီစုကြီးကတော့တစုကို15သိန်းတက်မှတ်ထားပါတယ်။အန်ယူဂျီကဖွဲ့စည်းထားတဲ့စီမံကိန်းဘဏ္ဍာရေးနဲ့ယင်းနှိမ့်နှံမှုဝန်ကြီးဦးတင်ထွန်းနိုင်ကတော့စုကြီးဝင်နဲ့ပတ်သက်လို့အခုလိုရှင်းပြပါဗျာ
။စီမံရောင်းချရလို့တောင်းတဲ့ကွန်ဆေးရာတိုင်းတို့ကဒါနဲ့လည်းစီဒီအယ်ဖာဒန်ဒီအတွက်လုံးဝတော့သူကြီးသုံးနေရတိုင်းတို့ရောဘယ်ကြည့်တယ်လို့ဖြစ်ပေါ့ဖြစ်ပါလား။တော်လည်းကြီးဖြစ်တဲ့အရင်ဒီဘုရဲ့နဲ့စီပေါက်တဲ့လူကြီးရဲ့လုံလုံကြီးကိုအဓိကသာစာဝေပေးမှုတွေအတွက်ပုံမှန်သုံးနေရစီဒီကိုသိမ်းတောင်းရှိတဲ့သူတွေ
တို့ပြန်လာရတယ်ဒါကိုသိကြဖို့သူပြန်တောင်းပန်ပြပါတယ်။ထီဝရဏဦးတယောက်ကတော့ຫນွေဦးထီထိုးပြတဲ့အကြောင်းအခုလိုပြောပါတယ်
။အောင်ပါလီတုံးကတော့ကျွန်တော်တို့ကစုကြီးပေါက်ရှင်လို့ထိုးတာ။ခုຫນွေဦးထီကတော့ဒါပြောရမယ်ဆိုရင်တော့နိုင်ငံသားတယောက်အနေနဲ့ဒါအားပေးရှင်လို့ထိုးတာဒါမျိုးပေါ့။အဲ့ဒါတော့မတူအနှစ်သာရခြင်းဟု
တ်။ NUG ရဲ့ထီလုပ်ငန်းကိုတော့တရားဝင်မှုဆိုပြီးအာဏာပိုင်တွေကအရေးကြီးဖို့ပြင်ဆင်နေတာပါ။ရွေဦးတီကန်ဆန်းမဲ့သူရဲ့ဘဏ်အကောင့်တွေကိုစောင့်ကြည့်ဖို့လည်းစစ်ကောင်စီဘက်ကညွှန်ကြားထားပါတယ်။ဘဏ်တွေအနေနဲ့တန်တရားဖြစ်ဖွယ်ကိစ္စတွေဖြစ်လာရင်တက်ဆိုင်ရာအဖွဲ့အစည်းကိုသတင်းပေးပို့ဖို့ညွှန်ကြားထားတယ်လို့ဗဟိုဘဏ်ဒုဥက္ကဋ္ဌဦးဝင်းတော်ကပြောပါတယ်။ရွေဦးတီကိုပူးပေါင်းရန်ရောက်တဲ့လုံဆောင်မှုတွေကိုငွေကြေးခေါ်ဝါချတိုက်ချက်ရေးဥပဒေအကြမ်းဖက်တိုက်ချက်ရေးဥပဒေအရပြည်ထရေးဝန်ကြီးဌာနနဲ့ပူးပေါင်းပြီးအရေးယူသွားဖို့စီစဉ်ထားတယ်လို့ VOA ကပြောပါတယ်
။ဒီကတော့ NUG နဲ့ CRP ဆိုတာတရားဝင်ဖွဲ့စည်းဖြစ်တယ်။ဒီတရားဝင်ဖွဲ့စည်းကတရားဝင်ဆိုတာလုပ်နေတဲ့စီမံကိုသူကအစီအစဉ်နဲ့ပြုလုပ်တာပေါ့။ဒီကတော့ဥယျာဉ်မင်းကြီးပေါ့ဗျာ။အဲလိုဥယျာဉ်မင်းကြီးရဲ့ဖွဲ့စည်းရနေပြီးတော့ခုလိုစီဝါနဲ့ခါမှာသူကတရားဥပဒေနဲ့ဖွဲ့ထားတဲ့အကောင့်တွေကိုသုံးပြတာလားလို့နိုင်ငံတော်ကမှတရားဝင်ဥနေတဲ့ဇနီးစစ်တပ်တွေကိုသုံးပြီးဆွဲတောင်းလာလို့ရှိလာမယ်ဆိုရင်ဒါတွေပြည်ထောင်စုတည်ဖို့ဘုမင်းနဲ့ဗလာရေးဝန်ထမ်းတွေဒီနေ့ကျတဲ့တို့ကိုဘိုင်းတွေပြည့်ကျက်ထူတာ
မြန်မာနိုင်ငံမှာဖေဖော်ဝါရီလ1ရက်နေ့စစ်အာဏာသိမ်းပြီးနောက်ပိုင်းပြည်တွင်းအခွန်များဦးစီးဌာနရဲ့အောင်ပါလေထီလုပ်ငန်းတွေမှာအခက်အခဲတွေကြုံခဲ့ရတာပါအာဏာသိမ်းမှုဆက်နေတဲ့လှုပ်ရှားသူတွေကြားထီအယောင်ကျခဲ့တာကြောင့်ဈေးကွက်နှိမ့်နေမှုကြိုးပမ်းတာတွေလည်းရှိခဲ့ပါတယ်ခင်ဗျာ